သင်ဟာ SPS မြန်မာပိုင်းနဲ့အတူရှိနေတာဖြစ်ပါတယ
် SBS မြန်မာပိုင်းကိုအင်ကာနဲ့စနေနေ့ည10နာရီမှနားဆင်နိုင်တယ်လို့ online ကနေလည်းအချိန်မီနားဆင်နိုင်ပါပြီ
ဒေါက်တာထွန်းအောင်ရွှေခင်ဗျာကျွန်တော်တို့ SBS Radio မြန်မာပိုင်းစီစဉ်နဲ့အမြဲလို့ဆွေးနွေးပေးရတဲ့အတွက်ကျေးဇူးတင်ပါတယ်ဒီနေ့မှာတော့ကျွန်တော်မေးချင်တာကတော့အခုဒီအချမ်းဖက်မြန်မာစစ်ကောင်စီကနေပြီးတော့သူတို့ကိုသူတို့အိမ်ဆောင်အစိုးရဆိုပြီးကြီးညာလိုက်ပါတယ်ဒါနဲ့ပတ်သက်ပြီးတော့ဒီ NUG ရဲ့ Australia ကိုယ်စားတယောက်အနေနဲ့ဘယ်လိုများမြင်ပါလဲ
။ NUG ရဲ့ကိုယ်စားကကျွန်တော်ရဲ့ကိုယ်ပိုင်အမြင်ရောပြောရရင်တော့ပထမဆုံးအချက်ကတော့ဒီအာဏာသိမ်းစစ်ကောင်စီမှာအိမ်ဆောင်အစိုးရတရက်ကိုဖွဲ့ပေးနိုင်တဲ့ legitimacy လုံးဝမရှိပါဘူးခင်ဗျာ။အဲ့ဒါကိုတော့ပထမဆုံးအနေနဲ့ပြောနိုင်ပါပြောချင်ပါတယ်။ဒါကလည်းဘာကြောင့်လဲဆိုတော့ဒီစစ်ကောင်စီဘလို့ဖြစ်လာတယ်လဲဆိုတဲ့အပေါ်မှာအခြေခံပါတယ်ကဒီစစ်ကောင်စီဖြစ်လာတာကဒီဥမင်းဆွေဒုတိယသမ္မတတိဥမင်းဆွေကယာယီသမ္မတတက်လို့တယ်တက်လို့ပြီးတော့မှသူကဒီဖွဲ့စည်းပုံအခြေခံဥပဒေရဲ့ဒီအရေးပေါ်ကာလဆိုင်ရာပြဋ္ဌာန်းချက်များဆိုတဲ့ကန်စစ်တစ်ကပြဋ္ဌာန်းချက်တွေအတိုင်းသူကကာလုံခေါ်တယ်ပေါ့နော်ခေါ်ပြီးတော့မှအရေးပေါ်ချင်းဒီပြဋ္ဌာန်းပြီးတော့မှဒီကာကွယ်ရေးဦးစီးချုပ်ကိုတော့သူချေဦးသူတို့ရဲ့ကြီးညာချက်အရဆိုရင်2008ချေဦးပုံမှန်418ကကြီးအရသူကဒီအာနာ3ရက်စလုံးကိုလွှဲလိုက်တယ်ဆိုပြီးသူတို့ကပြောထားတာပေါ့နော်အဲ့တော့မင်းအောင်လှိုင်ကတော့ဒီအာနာ3ရက်သူ့မှာရှိတဲ့အတွက်ကြောင့်မလို့ဒီအိမ်ဆောင်အစိုးရဖွဲ့ပြီးနိုင်နေဆိုတဲ့ပုံစံနဲ့လှုပ်တဲ့သဘောပေါ့နော်အဲ့တော့ကျွန်တော်ဘက်ကပြောရရင်တော့ဒီအာနာသိန်းစစ်ကောင်စီကတရားမဝင်ပါဘူးအဲ့တော့ဥမျက်စွေလှုပ်ခဲ့တဲ့အရေးပေါ်ကာလဆိုင်ပြဋ္ဌာန်းချက်များဆိုတာကအမြဲတမ်းကိုဥပဒေကြောင်းကလွဲနေပါလေ။ဘာကြောင့်လဲဆိုတော့သူ့ရဲ့ညင်ညာချက်ကိုကြည့်ရင်ဒါဖေဗရူလာ10ရက်နေ့မှာသူ့ရဲ့လက်မှတ်နဲ့ထုတ်တာပေါ့နော်။ယာယီသမရဆိုပြီးသူကထုတ်ထားတာဗျ။အဲ့တော့2008ဖွဲ့စည်းပုံအခြေခံဥပဒေအရကိုကဒီဒီဘောကာလဆိုင်ရာပြဋ္ဌာန်းချက်ဒီအကောင့်တွေပေါ်ဖို့ကသမရအစ်စ်ကပဲလုပ်လို့ရပါလေ။အဲ့တော့သူလုတ်ချင်နေဆိုရင်သူ့ကိုယ်သူအရင်ဆုံးသမရအစ်စ်ဖြစ်အောင်လုပ်ရပါမယ်။လုတ်ပုံလုံနည်းရလေဒီ2008ချေဦးရဲ့စာမျက်နှာ24 25 26မှာပေါ်ပြထားတဲ့ပုံမှ83ပုံမှခွဲ5စာလုံးစာလင်ဒီတိုင်းအဆင့်ဆင့်လုတ်ပြီးတော့နိုင်ငံတော်သမရယာတူရမှသူလုတ်နိုင်တာဗျ။ဒါကြောင့်မို့လို့သူအဖတဲ့ကိုကဥရီနဲ့အညီမဟုတ်ဘဲနဲ့ဒါလုတ်ခဲ့တာပေါ့နော်။ဒါကသူတို့ညှို့ဆူထားတဲ့2008ချေဦးအခြေခံပြီးပြောတာပါခင်ဗျ။
ဟုတ်ကဲ့အဲ့တော့အခုလိုကြီးညာခြင်းနဲ့ပတ်သက်ပြီးတော့ဒီ National Unity Government NUG အနေနဲ့ရောဘာများပြောထားတာရှိပါလဲ။
NUG အနေနဲ့တော့အခုအမိန့်စာတရားကိုထုတ်ပြန်ပြီးပြီလို့ကျွန်တော်သိထားပါဗျ။အဲ့ဒီမှာတော့ဒီဟိုပါပေါ့နော်ဂျာဆက်အစိုးရကဒါတရားမဝင်တဲ့အကြောင်းနဲ့နောက်ပြီးတော့မှဒီအချမ်းဖက်စစ်ကောင်စီရဲ့လိုရကိုလက်မခံနိုင်ကြောင်းကိုကြီးညာထားပြီးပြီလို့ကျွန်တော်သိထားပါဗျ။ကျွန်တော်အသေးစိတ်တော့မဖတ်သေးပါဘူးခင်ဗျ
။ဟုတ်ကဲ့နောက်တစ်ခုကတချို့ဒီ Facebook မှာကျွန်တော်ဖတ်နေရတာတော့တချို့ကပြောတာဒီစစ်အာဏာရှင်ဆိုတာပေါ့လေနေဝင်ဗိုလ်ချုပ်နေဝင်ပထမဆုံးစသိန်းတော့ကလည်းနှစ်နဲ့ဆယ်ကျော်ကြာခဲ့တယ်ဗိုလ်ချုပ်နေဝင်ထွက်သွားပြီးတော့ဒီသန်းရွှေတက်လာတဲ့အချိန်မှာလည်းနှစ်နဲ့ဆယ်ကျော်ကြာခဲ့တယ်ပေါ့ဒါကြောင့်လို့ခုစစ်အာဏာရှင်ကလည်းချက်ချင်းကြီးတော့ပြုတ်သွားဖို့မမျှော်လင့်ကြနဲ့ပေါ့လေဒီထက်ပိုကြာမယ်လို့လည်းပြောနေကြပါတယ်အဲ့ဒါနဲ့ပတ်သက်လို့ရောဒေါက်တာထွန်းအောင်ရွှေအနေနဲ့ဗာမြပြောချင်ပါလေ
အဲကျွန်တော်ကတော့လေခစ်တွေပြောင်းသွားပြီလူတွေရဲ့ခံယူချက်လည်းပြောင်းသွားပြီဆိုတာလေးကိုကျွန်တော်ပြောချင်ပါတယ်။ဒါတော့ဥမေဝင်းက62ခုနှစ်မှအာဏာသိမ်းတာမဟုတ်ဘူးပြ။ဒီဥမှုလက်ထက်မှာဒီအင်းဆောင်ကအစိုးရဆိုပြီးတော့သူကအာဏာသိမ်းခဲ့တာ။ဒါသူကပထမဆုံးစတဲ့စစ်တပ်ကနိုင်ငံရေးအာဏာကိုစရယူတာပေါ့နော်။ဆိုပြီးတော့မှဒီအင်းဆောင်ဆိုးကလှုပ်ပြီးတော့မှသူကအခုလိုမျိုးပေါ့ဗျာ။အာတရားမျှတတဲ့ရွေးကောက်ပွဲလုပ်မယ်ပြီးရင်ဒီမျိုးစီပြန်ပေးမယ်။နော်အိမ်ဆောင်သူကလက်ထက်မှာသူလုတ်တယ်လုတ်ပြီးတော့အာဏာပြန်ပေးတယ်ဦးနူးရဲ့ဒီတန်ရှင်သူကတက်လာတယ်တက်ပြီး62ခုနှစ်မှာသူအာဏာသိမ်းလိုက်တာပဲအဲ့တော့သူလုတ်ပေးတဲ့ရိုးကောက်ပွဲကိုသူပြီးတော့အာဏာပြန်သိမ်းတယ်ဒါပထမဆုံးလုတ်ရပေါ့နော်နောက်ပြီးတော့1988မှာလည်းဒီလိုပဲအာသူတို့ပါတီတုံးစနစ်ကိုလုတ်ပေးပါမယ်ရိုးကောက်ပွဲကြီးပြပေးပါမယ်ဆိုပြီးလုတ်လိုက်တယ်လုတ်လိုက်တော့ကျွန်တော်တို့ဒီတော်လိုင်းကြီးတိုက်ပွဲဝင်နေတဲ့ဒီ1988လူလူလှုပ်ရှားမှုမှာပါတဲ့ဖွဲ့တွေအနေနဲ့ဒီပါတီတွေဖွဲ့ကြပြီးတော့မှဘိုးစောမောင်ကနေချင်းပပေးမဲ့ရွေးကောက်ပွဲကို1990ရွေးကောက်ပွဲမှာပါဖို့အတွက်စူးစမ်းကြတဲ့အချိန်ဟုံးကပြောင်းသွားတာပေါ့နော် direction ပြောင်းသွားတယ်ပြောင်းသွားပြီးတော့အရင်အတိုင်းပဲရွေးကောက်ပွဲလုပ်တယ်လုပ်ပြီးတော့သူတို့ reserve ကိုရလတ်ကိုသူတို့လက်မခံနိုင်တဲ့ခါကျတော့ဓာမျောကြီးလုပ်လိုက်တယ်ဓာမျောကြီးလုပ်ပြီးတော့မှသူတို့နှစ်ပေါင်း 20ကျော်ဦးတန်းရွှေကဆက်ပြီးတော့အုပ်ချုပ်တယ်20နှစ်ဒီ1988ကနေ2030မှ22နှစ်ကြာတော့မှဒါဟိုအယတအစိုးရဖြစ်ဖို့အကြောင်းပြန်ပါအယတအစိုးရဆိုတာလဲသူတို့ကဒီစိုးကောပေါ့နော်အယတအစိုးရအမိခံထားတဲ့စစ်တပ်အုပ်စုရေးပါပဲအဲ့တော့အခုလဲဒီပုံစံတိုင်းမပြန်လာတာပဲဟာသူတို့ဒါကြီးကိုမကြိုက်ဘူးရုပ်ောက်ဖွဲ့လုပ်ပေးမယ်ဆိုပြီးအာမဘန်းနေခံတာဒါပေမဲ့ဟိုစောစောပြောခဲ့တဲ့စကားပေါ့လေအခုလူလူအမြင်ကပြောင်းသွားပြီအရင်တော့ကဥနေဝင်းလိန်ခဲ့တုန်းကတော်တော်များများလက်ခံခဲ့တယ်ဟာအတိုင်းပြည်ကိုကယ်တင်လိုက်ရတယ်ပြောခဲ့တဲ့လူတွေအများကြီးပဲကျွန်တော်တို့လည်း social link ခင်မှာကြီးခဲ့ရတော့ဒီစကားကိုလက်ခံတဲ့လူအတိုင်းအတာတစ်ခုတည်းရှိတယ်။ဘာကောက်ရှိစစ်ချက်မှာဒီဟာကိုတိထားပြီးသူတို့အကွက်ကိုတိထားပြီးတော့မှလုံးဝလက်မခံတဲ့လူတွေရှိတယ်။သို့တော့သူတို့ရဲ့လှည့်စားမှုအောက်မှာဒီတိုက်ပွဲကဟိုခေါင်းစဉ်ပြောင်းသွားတယ်ပေါ့နော်။သို့တော့အခု2021ကမရတော့ဘူးဗျ။လူလူအဒီကမှာလုံးဝကိုအလိမ်မခံတော့ဘူးသူတို့ရဲ့အသွင်အင်းစရဒဏ်ကိုလူလူကကောင်းကောင်းသိနေပြီ။ဒါကြောင့်လဲအခုကြွေးကြော်နေတာဒီတိုက်ပွဲဒီနောက်ဆုံးတိုက်ပွဲအပြတ်ကိုချမယ်။အဲ့ဒါကြောင့်မလို့သူတို့ဒီစစ်ကောင်စီတရားမဝင်ဖွဲ့စည်းထားတဲ့စစ်ကောင်စီကထပ်ဖွဲ့စည်းတဲ့အင်းဆောင်အစိုးရနဲ့သူတို့ရဲ့ဒီစူးစမ်းမှုအားလုံးကတဲထဲမှာရည်တွန်တယ်လို့ပဲဘာမှအရာထင်မှာမဟုတ်ဘူး။ဒီပွဲကတော့အရင်ပွဲတွေနဲ့အတူရှင်ပြီးတော့မှကျွန်တော်တို့ကစင်သာတဲ့အနေထားမဟုတ်တော့ပါဘူး။အဲတော့ကွာခြားချက်တွေတော့အများကြီးရှိပါလေဗျ။ဒါကြောင့်မို့လို့ကျွန်တော်ဘက်ကခံခံမာမာယုံကြည်နဲ့ပြောနိုင်တာကတော့ဒီစစ်ကောင်စီကအရင်လိုတက်တန်းရှိမှာမဟုတ်ဘူး။တကယ်ကိုအနည်းနဲ့အများစုကရှားဆုံးရမှာဖြစ်ပါလေ
။ဟုတ်ကဲ့နောက်တစ်ခုကဒီအခုလောလောဆယ်မှာကျွန်တော်တို့ရန်ကုန်တို့ဘာလို့မှဆိုရင်ဟိုတလောတော့ကစစ်ကောင်စီဒီစစ်သားတွေတင်လာတဲ့ကားတွေကိုမီးရှို့ပစ်တာတို့နောက်ဘုံတွေဖောက်တာတို့နောက်ပြီးသူတို့ရရင်ရသလိုအဲ့ဒီစစ်ကောင်စီရဲ့ဒီအဖွဲ့ဝင်တွေကိုတတ်တာတို့ဘာလို့သူတို့လုပ်ခဲ့တယ်နောက်တစ်ခါမင်းတပ်လူနေရာမျိုးမှာစစ်ကောင်စီကိုသူတို့သေချာချာအပြင်းထန်ပြန်ခုခံတိုက်ခိုက်ခဲ့တယ်ဒါပေမဲ့အခုတလောမှာအဲ့မျိုးလုတာအတော်များများကလေဟိုတိတ်မရှိတော့သလိုဖြစ်နေတော့အခုလို့သူတို့ကသူတို့ကိုသူတို့အင်းဆောင်ဆိုးအနေနဲ့ချိန်ညားတာကသူတို့ကသူတို့ကိုသူတို့အရန်ကိုယုံကြည်မှုပြေလာလို့ဒါမျိုးလောက်တာလို့ထင်ပါလ
ားကျွန်တော်တော့မထင်ဘူးဗျကျွန်တော်တော့မထင်ဘူးအကြသားစကားနဲ့ပြောရရင်တော့ဟိုအယူချိကန်းလောက်တယ်လို့ပဲကျွန်တော်ကသုံးကျင်ပါတယ်ဗျသူတို့မှာအခုတည်းကနော်၆လတိတိသူတို့အနှံ့အားကိုပြီးတော့မှအာဏာကိုလူယူထားတယ်ဒါပေမဲ့ဒီနေ့အထိသူတို့တိုင်းပြည်ကိုအုပ်ချုပ်လို့မရသေးဘူးဗျဒါနံပါတ်၁ချက်ပေါ့နော်နံပါတ်၂ကဒီနေ့အထိနိုင်ငံတကာဆန်မျက်နှာမှာသူတို့လူရမဝင်သေးဘူးဗျအခုဆိုရင်ဒီအာဆီယံကတောင်မှဒီစစ်အုပ်စုအဖွဲ့ဝင်တွေကိုဟိုသူတို့ရဲ့နေရာကို vacant ပေါ့နော်နေရာလက်ထားလိုက်ရမလားသို့မဟုတ်စစ်အုပ်စုနဲ့အတူတူတရားဝင်မှုရှိတဲ့ NUG ရဲ့ကိုယ်စားလှယ်တွေကိုအာဆီယံစည်းဝေးတွေမှာဟိုပေါ့မဲပေးပိုင်ခွင့်မရှိဘူး observer အနေနဲ့ထားရမလားဆိုတာတောင်မှစဉ်းစားလာတဲ့အဆင့်ဖြစ်နေပါပြီအဲ့တော့အာဆီယံဆိုတာကတကယ်တမ်းပြောရင်မတူညီမှုတွေအများကြီးနဲ့လုတ်ထားတာပေါ့နော်ဖွဲ့စည်းထားတဲ့အဖွဲ့အစည်းလေးတစ်ခုပါဒီမိုကရေစီကိုနှစ်နှစ်ကာကထောက်ခံတဲ့လူတွေရှိတယ်လို့ဒီမိုကရေစီကိုဟိုအပေါ်ယံပြားလောက်ထောက်ခံပြီးတော့မှအာဏာရှင်စနစ်နဲ့တွားကျင်တဲ့နော်ဒီမင်းအွန်လိုင်းတို့လူတွေလည်းပါနေတဲ့အဖွဲ့အစည်းပေါ့နော်ဒီလိုအဖွဲ့အစည်းတောင်မှအခုအများကြီးစဉ်းစားလာပါတော့ကုလသမဂ္ဂဆိုရင်ကျွန်တော်တို့စစ်ကောင်စီရဲ့လူတွေဟာလူရံမုံတော့တာကြာပြီသူတို့ရဲ့ကိုယ်စားလှယ်တွေကကုလသမဂ္ဂရဲ့ဒီအရေးကြီးတဲ့ conference မှာတက်ခွင့်မရတာမြင့်ပယ်ခံတာဆိုရင်၃ချိန်ရှိပြီပေါ့နော်အဲတော့နိုင်ငံတကာအတိုင်းအဝိုင်းမှာလည်းသူတို့ကမျက်နှာမရဘူးပြည်တွင်းမှာလည်းအုပ်ချုပ်လို့မရဘူးဒီအပြင်သူတို့ဘယ်တော့မှမကြုံဘူးခဲ့တဲ့ဒီစစ်အုပ်ချုပ်ရေးကိုစန့်ကျင်ခုခံမှုသူတို့ကြုံနေရတယ်ပေါ့နော်နေရာတိုင်းမှာကြုံနေရတယ်မြို့ပေါ်ရွာရောပေါ့နော်အဲ့လိုကြုံနေရတယ်ဒါကြောင့်မို့လို့သူတို့ကတနည်းအစင်မပြေတဲ့ခါကျတော့နောက်တနည်းလေးများအစင်ပြေမလားဆိုတဲ့သဘောမျိုးနဲ့ဒါကြိုးစားချက်အခုလိုပဲကျွန်တော်မြင်ပါတယ်ဗ
ျဟုတ်ကဲ့နောက်တစ်ခုကဒီကိုဗစ်နဲ့ပတ်သက်လို့ရှိရင်ဆေးအာနာရှင်ကဒီမြန်မာပြည်ထဲမှာ Delta variant virus ပြန့်နေတာကိုသူတို့ဘာမှမလုပ်ဘဲနဲ့ဆေးဆိုင်တွေဖိတ်တာတို့အောက်ဆီဂျင်မရအောင်လုပ်တာတို့သူတို့အမျိုးမျိုးလုပ်နေကြပါတယ်အဲ့တော့ဒီ corona virus ဆိုတာကဒီလူမှုတင်ကူးမှာမဟုတ်သူတို့စစ်သားတွေစစ်တပ်တွေစစ်ဘူတွေတဲ့ကူးမှာပဲကိုကူးနေတဲ့လူတွေလည်းရှိနေပါတယ်တချို့အဲ Facebook မှာတွေ့ရတာဟုတ်လားမဟုတ်လားတော့မသိဘူးအဲဒီစစ်ဘူချုပ်တရားရဲ့မိမဆိုရင်လည်း COVID ကြောင့်သေသွားတယ်လို့သိရပါတယ်အဲ့တော့ကျွန်တော်တို့ဒီအပြင်မှာရောက်နေတဲ့လူတွေနေနဲ့ဒီတိုင်းပြည်ထဲမှာရှိတဲ့လူတို့ဒီ COVID ကာကွယ်ဆေးထိုးဖို့အတွက်ဘာတွေများလုပ်ပေးလို့ရမလဲ NUG အနေနဲ့ဘာတွေများလုပ်ဖို့စီစဉ်ထားပါလဲ
ဟုတ်ကဲ့ NUG အနေနဲ့တော့တော်တော်ကိုအရေးပါတဲ့ခြေလှမ်းတစ်လှမ်းလှမ်းခဲ့ပြီးပါပြီအဲ့ဒါကတော့ ဒီတိုင်းဒါကျမ်းမာရေးအဖွဲ့အစည်းတွေနဲ့ပူးပေါင်းပြီးတော့မှ COVID Task Force ကိုဖွဲ့ထားပါတယ်။အဲဒါအဲ့ဒီမှာလည်းနိုင်ငံတကာကတည်တဲ့အားလုံးနဲ့လေးစားကြတဲ့ကျမ်းမာရေးဒေါက်တာဆင်တီယာမောင်ကဒီ technical team ရဲ့ leader အနေနဲ့ပါဝင်ပါတယ်။ရာဥတော်ဝေဆိုးလို့လည်းပါပါတယ်။အဲ့တော့ကျွန်တော်တို့အခုဩစတြေးလျဆိုရင်ကျွန်တော်ကဒီ NUG ရဲ့ကိုယ်စားလှယ်တယောက်အနေနဲ့ဩစတြေးလျအစိုးရကို COVID vaccine ပေါ့နော်။ဩစတြေးလျမှာပို့နေတဲ့ AstraZeneca vaccine တွေကိုNUG နဲ့ဒီ NUG ကဖွဲ့စည်းပေးထားတဲ့ COVID Task Force ကိုလှူဒန်းပေးဖို့ကျွန်တော်မြစ်တာရခံထားပါတယ်။အဲဒါလိုမြစ်တာရခံထားချက်မှာလည်းအဓိကအကြောင်းပြချက်ကတော့ဒီတိုင်းဒါဒေတာတွေကစစ်ကောင်စီကဘလို့မှလာလို့မရတဲ့ဒေတာတွေပါလာဖို့လည်းလက်မခံပါဘူး။အဲတော့အဲ့လိုဒေတာတွေကလူတွေအတွက်ကျွန်တော်တို့ဒီ COVID vaccination ရဖို့ဆိုတာကျွန်တော် NUG နဲ့တိုင်းဒါကျန်းမာရေးကော်မတီတွေကဆောင်ရွက်ပြီးမှဒီဒေတာရမှာပါ။ဒါကနံပါတ်1ဟောပေါ့နော် accessibility point of view ကနေပြောတာပါဒုတိယကဒီ covid က pandemic လေအဲ့တော့မြန်မာပြည်မှာ crisis ဖြစ်လာခဲ့ရင်ဒါကမြန်မာပြည်တွင်းတစ်ခုတည်းနေရပ်နေမှာမဟုတ်ပါဘူးအိမ်ကြီးချင်းနိုင်ငံတွေလည်းတွားမှာပါပြန်မှာပါအဲ့အတွက်ကြောင့်မလို့နေဆက်ဒေတာကနော်တိုင်းဒါဒီအဖွဲ့အစည်းတွေကိုတည်တည်ချာချာကျွန်တော်တို့ vaccine ထိုးနှံပေးနိုင်ရင်သူနဲ့ဆက်ဆက်နေတဲ့အိမ်ကြီးချင်းနိုင်ငံတွေလည်းအကျိုးအများကြီးရှိပါတယ်ဒါကိုလည်းထိုင်းအစိုးရကိုနီလာမျိုးမျိုးနဲ့အင်ဂျီအစိုးရကတော့တခြားသောပြည်ပဆိုင်ရာအဖွဲ့အစည်းတွေကလည်းဒါဟိုအချိုးချောင်းရှင်းပြပြီးတော့မှဖြောင်းပြနေပါတယ်။ဘာအောင်လဲဆိုတော့တကယ်၍အခုကျွန်တော်တို့အစိုးရက COVID Task Force ကိုဒီ vaccine နေကိုမဲဆိုရင်အရေးပါဆုံးကထိုင်းအစိုးရရဲ့ပူးပေါင်းဆောင်ရွက်မှုပေါ့နော်။အဲတော့ပူးပေါင်းဆောင်ရွက်မှုရှိမှဒီ vaccine ကကျွန်တော်တို့ဒီတိုင်းသားဒေသတစ်လျှောက်မှာထိုးလို့ရမှာပါ။အဲ့တော့လည်းသူတို့လိုအပ်တာတွေကိုညှိနှိုင်းနေပါတယ်။အချို့ကံကဏ္ဍတွေကြတော့ဟိုပေါ်ပေါ်ထင်ထင်လို့လို့မရတဲ့အပိုင်းတွေလည်းရှိတဲ့အခါကျတော့ဟိုအောက်ခြေမှာပဲကျွန်တော်တို့ဆောင်ရွက်နေရတာလည်းရှိပါလိမ့်ကြ။အဲ့တော့ကျွန်တော်တို့ပြည်ပရောက်နေတဲ့မြန်မာတွေကတော့ဒီ NUG ရဲ့ကျန်းမာရေးဝန်ကြီးဌာနရဲ့လုပ်ငန်းတွေကိုဒီအလှူခံပေးတယ်အလှူငွေတွေပေးပို့တယ်။နောက်ပြီးတော့အခုလိုမျိုးဒီသက်ဆိုင်ရာအစိုးရတွေကိုဟိုပေါ့မြေတားရခံပြီးတော့မှဒီ COVID vaccine တွေလှူဖို့ပေါ့နော်။အခုဆိုရင်ကျွန်တော်တည်သလောက်ဆိုရင်ကျွန်တော်တို့ NUG ရဲ့ဒီ check သမရနိုင်ငံဆိုင်ရာကိုယ်စားလှယ်ဦးလင်းတန်းဆိုရင်ဒီ check သမရနိုင်ငံနဲ့ဒီ vaccine flu အတွက်ကိုအားလုံးပြောဆိုပြီးပါပြီ။မကြာခင်မှာ check သမရနိုင်ငံကတရားဝင် government to government အနေနဲ့ NUG ကိုကူညီပေးဖို့ဒီ vaccine တွေ flu ကိုလုပ်နေပါပြီခင်ဗျာ
။ဟုတ်ကဲ့ဒီကမ္ဘာအဖွဲ့အစည်းတွေရကောဒီစစ်အာဏာရှင်ဖြစ်နေတဲ့အတွက်ကြောင့်မြန်မာပြည်ထဲကိုတိုက်ရိုက်သူတို့လှူမယ်လို့ထင်ပါလား
။ကျွန်တော်တို့လုံးဝယုံကြည်ပါတယ်လှူမှာပါ။ဘာအောင်လဲဆိုတော့အခုလေကျွန်တော်တို့ဩစတြေးလျနိုင်ငံကလည်း UNHCR ဒေါ်လာ70သန်းကျော်ဒီ humanitarian assistance တွေသူလှူဒန်းပေးပါပြီ။အဲတော့ကုလသမဂ္ဂအဖွဲ့ဝင်ဖွဲ့စည်းတွေကလည်းစစ်အုပ်စုရဲ့ဆော့ပတ်မှုမပါဘဲနဲ့သူတို့ကိုယ်တိုင်လွတ်လွတ်လပ်လပ်အောင်ရဖို့ဆိုတဲ့လမ်းကြောင်းကိုတင်နေပါပြီ။လုံလဲလုံနေပါတယ်။ဒီအခါမှာပို့ပြီးတော့ထင်းထင်းရှားရှားသိတာကစစ်အုပ်စုရဲ့ရာဆော့ဆော့ပြောသွားတယ်လို့ပေါ့နော်။ဒီပရဟိတလုပ်သားတွေဆရာဝန်ဆရာမတွေလူလူတွေကိုမီးမျိုးစုံနဲ့ဒီကိုဗစ်ကာလမှာခက်ခဲအောင်ကိုဗစ်ကယောဂါမှာထိခိုက်ခံစားကြရအောင်ကိုနှီးမျိုးစုံနဲ့လှုပ်တာတွေကိုကဘာကမြင်နေပါပြီ။မြင်နေတဲ့ခါကျတော့စစ်အုပ်စုကိုတစ်စက်မှအယုံကြည်မရှိတော့ဘူး။တစ်ဖက်ကလည်းမြန်မာပြည်သူတွေကိုကူညီခြင်းနဲ့အဲ့ဒီခါမှာသူခုသူတို့တွားမဲ့လမ်းကြောင်းကဒီ third party နေနဲ့လွတ်လွတ်လပ်လပ်လုပ်ပေးဖို့လိုအပ်ရင်ဒါဒီလွတ်လပ်စွာဆောင်ရွက်မဲ့အဖွဲ့အစည်းတွေကိုအကာအကွယ်ပေးဖို့ဆိုတဲ့လမ်းကြောင်းနေရာဆစဉ်းစားနေပါပြီ။ဒါဆိုလည်းဒီမြန်မာနိုင်ငံဆိုင်ရာဒီကုလသမဂ္ဂအထူးကိုယ်စားလှယ်လူ့ခွင့်ဆိုင်ရာအထူးကိုယ်စားလှယ်အန်ဒရူးကလည်းဒီချက်ကိုတင်ပြီးပါပြီ။သုံးနိုင်သမျှသောနီလန်းနေအားလုံးကိုသုံးပြီးတော့မြန်မာပြည်ကလူထုကိုကူညီပေးပါကူညီပေးဖို့လိုအပ်နေပြီဆိုတာကုလသမဂ္ဂကသူပြောထားပြီးပါပြီ
။ဟုတ်ကဲ့ဒေါက်တာထွန်းအောင်ရွှေအခုလို့ရှင်းပြပေးတဲ့အတွက်ကျေးဇူးအများကြီးတင်ပါရနော်
။ကျွန်တော်လည်းကျေးဇူးအများကြီးတင်ပါတယ်ခင်ဗျာ
။ SBS မြန်မာပိုင်းကိုအင်ကာနဲ့စနေနေ့ည10:00နာရီမှနားဆင်နိုင်ပါတယ်။နားဆင်နိုင်တဲ့နည်းလမ်းအများကြီးရှိပါတယ်။ Radio Digital TV Online ဒါမှမဟုတ် SBS Radio App ကနေတဆင့်နားဆင်နိုင်ပါတယ်။ SBS မြန်မာပိုင်းအစီအစဉ်ဖြစ်ပါတယ်ရှင
်။ဒါမျိုးသတင်းဆောင်မာရီကိုပိုနားဆင်လိုပါလား။ Apple Podcast Google Podcast, Spotify, Tomo, Thimbeniya, Phiphi, Yayu, Podcast, Carnival.